နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကကျောင်းသားမိဘတွေယုံကြည်စွာအနှံထားတဲ့ကျောင်းတွေအနေနဲ့ယုံကြည်ထိုက်အားကိုးထိုက်တဲ့ကျောင်းတွေဖြစ်ဖို့လိုကြောင်းပြောပါတယ
်
လက်ရှိပညာရေးစနစ်ဟာကျောင်းသားတွေအတွက်အမှန်တကယ်အကျိုးပြုတဲ့ပညာရေးစနစ်ဟုတ်မဟုတ်စမ်းစစ်ဖို့လိုကြောင်းနဲ့မူလာတန်းတင်ဆရာဆရာမတွေဟာအရေးကြီးသူတွေဖြစ်ကြောင်းကိုလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကပြောပါတယ
်။ဒီဘက်ကလေးဘဝအဝင်ဆိုင်ဆိုင်နဲ့အခြေအနေခိုင်မာတဲ့ဥပ္ပဒေကိုချပေးနိုင်တဲ့ပညာရေးစနစ်ဖြစ်ရလားဆိုတော့ဒီလိုစဉ်းစားနေတာ။ဒီဘက်ကမူလာတန်းတင်ဆရာဆရာမတွေဟာဒီဘက်နိုင်ငံမှာတော့အခုအခြေအနေမှာမူလာတန်းတင်ဆရာတွေဆရာဆရာမတွေကိုထည့်ထားတယ်ပညာဆိုင်ဆံမှာ
မူလာတန်းပြဆရာဆရာမတွေအနေနဲ့ကိုယ့်အလုပ်ရဲ့အရေးကြီးပုံကိုတည်ပြီးယုံကြည်မှုရှိရှိနဲ့စေတနာပါပါလုပ်ဖို့လဲဒေါ်စန်းစုကြည်ကတိုက်တွန်းလိုက်ပါတယ်ဒါပြင်ဆရာဆရာမတွေအနေနဲ့ကျောင်းသားတွေကိုတင် जा ပေးနေုံသာမကပဲကိုယ်တိုင်တင်ယူခြင်းစိတ်ရှိဖို့အရေးကြီးတယ်လို့လဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကပြောပါတယ်။
အဲ့တော့ကျွန်တော်ရဲ့အခြေခံပညာရေးအတွက်တောင်းရင်ယူတဲ့ဆရာဆရာမတွေကျွန်တော်တို့ပညာရေးခါကဝင်လာများအားလုံးဟာတင်ယူခြင်းစိတ်ဖြစ်တယ်
ဒီနေ့ကျင်းပတဲ့ခမ်းနားမှာပညာရေးဝန်ကြီးဒေါက်တာမျိုးသိန်းကြီးကလည်းအခြေခံပညာရေးနဲ့ပတ်သက်ပြီးရှင်းလင်းသွားပါတယ်။ဒီနေ့အခမ်းအနားကိုဒေါအောင်ဆန်းစုကြည်နဲ့အတူနိုင်ငံတော်သမ္မတဦးတင်ကျော်ရဲ့ဇနီးဒေါ်စုစုလွင်နေဆက်အီးယာဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရဲအောင်နဲ့အတူပညာရေးဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့ဆရာဆရာမတွေတက်ရောက်ခဲ့ကြပါတယ်။အခြေခံပညာအဆင့်ပညာရေးမြင့်တင်ပွဲအခမ်းအနားကိုဇူလိုင်လ22ရက်နေ့အထိနှစ်ရက်ကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ။